မြန်မာနိုင်ငံရဲ့ခိုင်မြောက်ပိုင်းကလူမျိုးရေးပြည်ပစာရေးကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးပြီးခုံလုံးကြတဲ့ရိုဟင်ဂျာတွေကိုကူညီဖို့ကမ္ဘာ့ဘဏ်ကဒေါ်လာ165တန်ပေးဖို့သဘောတူလိုက်ပါတယ်။သဘောဝကဗေးဆိုးတွေရဲ့တန်ကိုကန့်တယ်ဖြည့်ရှင်းဖို့နဲ့လူမှုရေးရာပြည်လဲထူထောင်ရေးတွေအခြေခံဝန်ဆောင်မှုလိုအပ်ချက်တွေကိုသုံးစွဲဖို့ဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်ကူညီထောက်ပံ့မှုစုစုပေါင်းဒေါ်လာတန်900လောက်ပေးမယ်လို့2018ဇွန်လမှာကမ္ဘာ့ဘဏ်ကကြေညာပြုခဲ့တဲ့ငွေတွေကအခုကတတိယထုတ်ပေးတာပါ။အစောပိုင်းကတော့ကျန်းမာရေးနဲ့ပညာရေးအတွက်ဒေါ်လာ85သန်းကမ္ဘာ့ဘဏ်ကပေးခဲ့ပါတယ်။အခုပေးရတဲ့အကူအညီတွေနဲ့အခြေခံအဆောက်အအုံဆောက်လုပ်ပြင်ဆင်ရေးလူမှုအတိုင်းအဝိုင်းတွင်ဆန္ဒရေးစွမ်းအမြင်မာရေးကမ္ဘာခွဲခြားပြီးဖြစ်ပွားတဲ့အကြမ်းဖက်မှုဒါစီရေးဒါရီအပြင်ဒုက္ခသည်စခန်းတွေအတွက်ရေပေးဝယ်မှုစနစ်တစ်ခုတည်ဆောက်ပြီးတော့မိုးရေချင်းယူသုံးဆွဲဖို့ပိုင်လိုင်းတွေတပ်ဆင်ပြီးရေပေးဝယ်ဖို့နဲ့မိန်းလာနဲ့အမြင့်အကျိုးစွန့်စနစ်ကိုကောင်းမွန်အောင်လှုပ်ဆောင်မှုတွေလည်းပါဝင်ပါတယ်။ Cyclone Mountain တန်ခေရနိုင်တဲ့အဆောက်အုံတွေလမ်းတွေတိဆောက်ဖို့လည်းလုပ်ကြမှာပါအခုရိုဟင်ဂျာဒုက္ခသည်တွေခုံလုံးနေတဲ့ Cox's Bazar ဒေသဟာယာဒီဥလူတန်ခံရတဲ့နေရာဖြစ်ပြီးတော့အဲ့မှာဒုက္ခသည်တွေကအဆမပြေကြက်တော့ပြီးနေနေကြရတယ်လို့ကမ္ဘာ့ဘဏ်ကပြောကြားသွားပါတယ်ရှင်